အာဖရိကတိုက်မှာအခြေစိုက်တဲ့ဒီ El Shabab အကြမ်းဖက်အဖွဲ့တွေကိုဝင်ပြီးတော့အမေရိကန်ပြည်ထောင်စုနဲ့အမေရိကန်မဟာမိတ်တွေကိုတိုက်ခိုက်ဖို့ကြိုးစားသူအမေရိကန်နိုင်ငံသားတယောက်ကိုဖမ်းဆီးခဲ့တယ်လို့ဒီအမေရိကန်တရားရေးဌာနကပြောကြားလိုက်ပါတယ်။အောက်တိုဘာ9ရက်တုန်းကအစ္စရေးအပေါ်ဟာမတ်စစ်သွေးကြောင်တိုက်ခိုက်ခဲ့တာကိုအားကြပြီးတော့အသက်23နှစ်အရွယ်ခါရင်နာဇာဟာ El Shabab အဖွဲ့အခြေစိုက်တဲ့ဆိုမာလီယာနိုင်ငံကိုအသွာကင်ညာနိုင်ငံနိုင်ရိုဘီမြို့တော်မှာဖမ်းမိခဲ့တာဖြစ်တယ်လို့ပြည်ထောင်စုအစိုးရရှေ့နေတွေကပြောပါတယ်။အမေရိကန်အစိုးရကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့ El Shabab အဖွဲ့စီမှာတင်နန်းသွားတက်ပြီးတော့အမေရိကန်နဲ့မဟာမိတ်တွေတေချေပျက်စီးအောင်ဂျီဟာဘာသာရေးစစ်ပွဲဆင်နွှဲဖို့ကာရီမနာဇာတန်ဋိဌာန်ချထားခဲ့တယ်လို့အစိုးရရှေ့နေဒေမီယန်ဝီလျံစ်ကပြောပါတယ်။အမေရိကန်တွေဟာဆိုးရုပ်ပြီးတော့ကလိန်ကချစ်ကြသူတွေဖြစ်တယ်လို့ကာရီမနာဇာကိုယ်တိုင်ပြောဆိုခဲ့တယ်လို့လည်းရှေ့နေဝီလျံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အသေးခံပြီးတော့ဂျီဟတ်ဘာသာရေးစစ်ပွဲဆင်နွှဲဖို့သူစဉ်းစားနေတာကြာပြီဖြစ်ပြီးအောက်တိုဘာ9ရက်ဖြစ်ရနောက်ပိုင်းမှာတော့လက်တွေ့ကြိုးစားခဲ့တဲ့အကြောင်း FBI ရဲ့စုံစမ်းမှုတွေအရသိခဲ့ရတာဖြစ်ပါတယ်။နယူးဂျာစီမြို့မှာနေသူဟာဒီအီဂျစ်နိုင်ငံမှာ2023ဇူလိုင်လတည်းကပြောင်းရွှေ့နေထိုင်ခဲ့တဲ့ဒီကရီမ်နာဇာကိုဒီဇင်ဘာ14ရက်နေ့ကကင်ညာနိုင်ငံမှာဖမ်းမိခဲ့တာဖြစ်ပြီးဒီဇင်ဘာ28ရက်နေ့မှာတော့သူ့ကိုအမေရိကန်ပြန်ခေါ်လာခဲ့တာပါနိုင်ငံသားအကြမ်းဖက်အဖွဲ့ကိုအထောက်ပံ့ပေးဖို့ကြိုးစားမှုနဲ့နယူးယောက်မြို့ပြည်ထောင်စုတရားရုံးမှာသူ့ကိုတရားစွဲထားပါတယ်ရှင်